မြန်မာနိုင်ငံမှာဘာသာရေးနဲ့လူမျိုးရေးပြိပက္ခအသွင်ဆောင်တဲ့အကြမ်းဖက်အထိကရုံတွေဆက်လက်ဖြစ်ပွားနေချိန်မှာလူသားချင်းစာနာမှုဆိုင်ရာအချက်အသေးကြုံနေရပြီလို့လူသားချင်းစာနာကူညီမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးရုံး UNOCHA ရဲ့အကြီးအကဲအရာရှိတဦးကသတိပေးပြောဆိုလိုက်ပါတယ်။အကြမ်းဖက်မှုတွေကြောင့်အိုးအိမ်မဲ့ဒုက္ခရောက်နေသူတွေအတွက်အကူအညီတွေအရေးကြီးလိုအပ်နေတဲ့အကြောင်းနဲ့အကူအညီပေးနေသူတွေအပေါ်မှာချိန်ချမှုတွေရှိနေတာမှလည်းစိုးရိမ်မကင်းဖြစ်တဲ့အကြောင်းတွေကိုလူသားချင်းစာနာကူညီမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးရုံး UNOCHA ရဲ့လုပ်ငန်းဆောင်ရွက်မှုဆိုင်ရာညွှန်ကြားရေးမှူးဂျွန်ကင်းကမနေ့ကကြာသပတေးနေ့ကနယူးယောက်မြို့ကုလသမဂ္ဂရုံးမှာသတင်းတောက်တွေနဲ့တွေ့ဆုံစဉ်အတွင်းမှာပြောသားခဲ့တာဖြစ်ပါတယ်။ပြည်ရဲနှစ်ကရခိုင်ပြည်နယ်အတွင်းအချမ်းဖက်ပြိပက္ခတွေကြောင့်အိုးအိမ်မဲခဲ့ရသူတသိန်းကျော်အထက်အရေးပေါ်အကူအညီတွေလိုအပ်နေဆဲဖြစ်ပြီးတော့လယ်ကွင်းတွေထဲမှာနေထိုင်နေကြတဲ့တောင်းနဲ့ချီတဲ့ဒုက္ခသည်တွေဟာသိမကြခင်မိုးရသည်စတာနဲ့ရေအောင်မြုပ်မဲ့အခြေအနေမှာကြုံနေရတာကြောင့်ဒီလူတွေကိုရွှေ့ပြောင်းနေရာချထားဖို့အရေးကြီးလိုအပ်နေတယ်လို့ UNOCHA ရဲ့လုပ်ငန်းဆောင်ရွက်မှုဆိုင်ရာညွှန်ကြားရေးမှူးဂျွန်ကင်းကပြောသွားခဲ့တာဖြစ်ပါတယ်
။ We haveAn additional concern now regarding 24,000 of those that have been displaced in two camps.
ကျွန်တော်တို့မှာအခုနောက်ထပ်စိုးရိမ်စရာဖြစ်နေတာကဒုက္ခသည်စခန်းတစ်ခုမှာရှိတဲ့ဒုက္ခသည်ပေါင်း 24,000 ရဲ့ကိစ္စပါ။သူတို့ဟာလေကွင်းတွေထဲမှာနေနေကြရတဲ့သူတွေပါ။ရှေ့နှစ်လောက်လောက်အတွင်းမှာဒီဒုက္ခသည်စခန်းနှစ်ခုလုံးရေအောက်ကိုလုံးဝရောက်သွားမဲ့အခြေအနေရှိနေပါတယ်။ဆိုတော့ဒီလူတွေကိုရွှေ့ပြောင်းနေရာချထားဖို့အတွက်စောင့်ရွက်ဖို့လိုပါတယ်။ဒါ့အပြင်ဒီလိုဒုက္ခသည်တွေအားလုံးသူတို့ရဲ့နေအိမ်တွေစီကိုပြန်သွားပြီးလွတ်လွတ်လပ်လပ်သွားလာလုပ်ကင်ခွင့်ရဖို့လိုပါတယ်။ဒါမှသူတို့ရဲ့ပုံမှန်ဘဝတွေကိုပြန်ပြီးတော့တည်ဆောက်နိုင်ပါပါ
။ရခိုင်ပြည်နယ်အတွင်းဒုက္ခရောက်နေသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီဒေါ်လာ86တန်းကျော်လိုအပ်နေပေမဲ့လောလောဆယ်အကူအညီငွေ39တန်းလောက်ပဲရနေသေးတယ်လို့လည်းသူကဆိုပါတယ်။ဒီဒုက္ခသည်တွေအတွက်လိုအပ်တဲ့အကူအညီတွေပေးဖို့အစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကကမ်းလှမ်းထားတာရှိတယ်လို့မြန်မာဆွေရအနေနဲ့ OIC နဲ့ပူးပေါင်းဆောင်ရွက်မှုတွေပြန်ပြီးလုပ်သွားဖို့လဲမစ္စတာဂျွန်ကင်းကတိုက်တွန်းပါတယ်။မစ္စတာဂျွန်ကင်းဟာတိတ်မကြခင်ကပဲမြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေကိုလေးရကြခရီးသွားရောက်ခဲ့ပြီးတော့ရခိုင်ပြည်နယ်တွင်းကဒုက္ခသည်တွေရဲ့အခြေအနေတွေနဲ့အကူအညီပေးရေးလုပ်ငန်းတွေကိုကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တာဖြစ်ပါတယ်။ဒုက္ခသည်တွေကိုအကူအညီပေးတဲ့နေရာမှာအကန့်အသတ်တွေရှိနေသလိုအကူအညီပေးနေကြတဲ့ဝန်ထမ်းတွေအပေါ်မှာချိန်ချမှုတွေစိုးစိုးရွားရှိနေတဲ့အပေါ်မှာလည်းအထူးစိုးရိမ်တဲ့အကြောင်းမစ္စတာဂျွန်ကင်းကပြောသွားခဲ့ပါတယ်
။ Security situation on the ground is very tense, very difficult. There's also serious intimidation of aid workers.
ရည်ဒီဒါမှာလုံခြုံရေးအခြေအနေကတင်းကျပ်ပြီးခက်ခဲပါတယ်။အကူအညီပေးနေတဲ့ဝန်ထမ်းတွေအပေါ်ချိန်ချောက်မှုတွေကလည်းဆူဆူရွာရွာရှိနေပါတယ်။ဒီလိုအခြေအနေတွေအားလုံးစုနေတော့အခုကျွန်တော်တို့အကြီးအကျယ်စိုးရိမ်စရာဖြစ်နေရတာကလူတွေအများပြားအရေးကြီးအကူအညီလိုအပ်နေချိန်မှာလိုအပ်တဲ့အကူအညီတွေကိုထိထိရောက်ရောက်မပေးနိုင်တဲ့အခြေအနေပါ။
ဒုက္ခသည်တွေအထက်အကူအညီတွေထိထိရောက်ရောက်ပေးနိုင်ဖို့လိုအပ်တဲ့လုံခြုံရေးနဲ့ထောက်ပံ့ရေးအကူအညီတွေကိုမြန်မာအစိုးရဘက်ကအခုချက်ပို့ပြီးတော့စီစဉ်ဆောင်ရွက်ပေးဖို့လည်းသူကတိုက်တွန်းခဲ့ပါတယ်။ကုလသမဂ္ဂအနေနဲ့အကူအညီလိုအပ်နေတဲ့ရခိုင်ဒုက္ခသည်တွေကိုရောရိုဟင်ဂျာမွတ်စလင်တွေကိုပါအကူအညီတွေပေးအပ်နေတာမှာအထူးသဖြင့်ဒီရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုအကူအညီပေးတဲ့နေရာမှာအခန့်အသက်တွေအများပြားရှိနေတာကြောင့်မြန်မာအာဏာပိုင်တွေအနေနဲ့ဒီအပေါ်မှာလူစုံတရာအကူအညီဖြည့်ရှင်းဆောင်ရွက်ပေးဖို့လိုအပ်တဲ့အကြောင်းလည်းမစ္စတာဂျွန်ကင်းကပြောသွားခဲ့ပါတယ်။
No, there isn't an access problem to the Rakhine who have been displaced. There is an access problem to the Rohingya.
ဦးအိမ်မဲ့ဒုက္ခရောက်နေတဲ့ရခိုင်လူမျိုးတွေကိုတွားရောက်ကူညီတာမှာအခက်အခဲသိမ့်မရှိပါဘူး။ဒါပေမဲ့ Rohingya ဒုက္ခသည်တွေစီအကူအညီပေးနိုင်ဖို့မှာတော့အကန့်အသတ်တွေရှိနေပါတယ်။ဒါကြောင့်လည်းဒီလိုဖြစ်နေတဲ့အခြေအနေကနေဒန်းတူအကူအညီပေးနိုင်တဲ့အခြေအနေမျိုးကိုကျွန်တော်တို့လိုချင်ပါတယ်။
ပြီးခဲ့တဲ့2012ခုနှစ်ဩဂတ်လကဒီမစ္စတာဂျွန်ကင်းမြန်မာနိုင်ငံကိုတချိန်သွားရောက်ခဲ့တယ်လို့အဲ့ဒီအချိန်ကနဲ့အခုအချိန်အထိကာလအတွင်းသူတွေ့ရသလောက်မြန်မာအစိုးရအနေနဲ့လူဖွဲ့စည်းအချင်းချင်းအကြားတင်းမာမှုတွေကိုရော့ကြအောင်ဆောင်ရွက်နိုင်ခြင်းမရှိတဲ့အကြောင်းနဲ့ဒီအတွက်အစိုးရမကင်ဖြစ်ရတဲ့အကြောင်းတွေကိုလည်းဒီမနေ့ကသတင်းစာရှင်းလင်းပွဲအတွင်းမှာမစ္စတာဂျွန်ကင်းကပြောသွားခဲ့ပါတယ်တချိန်တည်းမှာလည်းကချင်ပြည်နယ်အတွင်းတောင်းတဲ့ချီတဲ့စစ်ဘေးဒဏ်သင်ဒုက္ခသည်တွေအရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းနဲ့ဒီလူတွေကိုကုလသမဂ္ဂကလူသားချင်းစာနာတဲ့အကူအညီတွေပေးဖို့ရမှာအခက်ခဲတွေရှိနေတုံးပဲလို့လည်းလူသားချင်းစာနာကူညီမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးရုံး UNOCHA ရဲ့လုပ်ငန်းဆောင်ရွက်မှုဆိုင်ရာညွှန်ကြားရေးမှူးဂျွန်ကင်းကပြောဆိုသွားခဲ့ပါတယ်ရှင်